ယူကရိန်းနိုင်ငံရဲ့နေဆက်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလောင်လို့ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေဖော်ထုတ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြာနေမှာသတင်းထုတ်တွေကိုပြောပါတယ်။ယူကရိန်းနေဆက်မှာရုရှားကတပ်ဖွဲ့တွေစစ်လက်နက်ပစ္စည်းတွေပို့ပြီးအင်အားဖြည့်တင်းနေတာပါ။ယူကရိန်းရှေ့ဘက်နေဆက်ကလက်ရှိအခြေအနေကြောင့်ရုရှားဟာအိမ်နီးချင်းယူကရိန်းကိုကျူးကျော်ဖို့စီစဉ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေထွက်ထားပါတယ်။ဒီသတင်းမှာကျင်းပခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးမာမေးအဖွဲ့နိုင်ငံရေးဝန်ကြီးတွေရဲ့အစည်းအဝေးတွေမှာလည်းရုရှားရဲ့ရန်လူမှုကိစ္စကအဓိကအကြောင်းအရဖြစ်ခဲ့ပါတယ်။အခြေအနေပိုတင်းမာလာစေမယ့်ဘယ်လိုလုပ်ရမျိုးမဆိုတံမိုးကြီးကြီးပစ်ဆက်ရမယ်လို့နေတိုးတွင်မှုချုပ်ယွန်စတိုဒန်ဘော့ကတတိပေးခဲ့ပါတယ်။ရုရှားကလည်းအမေရိကန်နဲ့ယူကရိန်းကတိုက်ခိုက်လာနိုင်ခြေရှိတဲ့သဘောမျိုးတုံ့ပြန်ပြောဆိုထားပါတယ်။ရုရှားဟာအစောဆုံးနောက်နှစ်လောက်မှာယူကရိန်းကိုဗက်ပေါင်းစုံကနေထိုးစစ်ဆင်မှုစီစဉ်နေပြီးတပ်အင်အား 13,500 အထိပါနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေနဲ့ရရှိခဲ့တဲ့ထောက်လိုင်းမှတ်တမ်းတစ်ခုကိုကိုးကားပြီး The Washington Post သတင်းစာကတောက်ကြာနေမှာရေးခဲ့ပါတယ်။သူတို့ရခဲ့တဲ့လျှို့ဝှက်အဆင့်အတန်းတတ်မှတ်မှုမရှိတဲ့အမေရိကန်ထောက်လိုင်းမှတ်တမ်းမှာဂျိုဒူးကရယူထားတဲ့ဓာတ်ပုံတွေပါပြီးယူကရိန်းရဲ့နေဆက်အနီးနေရာ၄နေရာမှာရုရှားတပ်ဖွဲ့ဝင်9,000 လောက်ချထားတာကိုတွေ့ရတယ်လို့ The Post သတင်းစာကရေးထားပါတယ်။